ဒီကနေ့ကျိုင်းလုံမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံခြေကံဥပဒေကိုပြင်ဆင်တဲ့ပုံမှန်436ပြင်ဆင်ရေးလူမှုဆန္ဒလက်မှတ်ကောက်ခံပွဲဟောပြောပွဲကို NLD ပါတီနာယကသူရဦးတင်ဦး88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းကကိုချင်းမီနဲ့ဥပဒေပညာရှင်ဦးအောင်သိန်းတို့ဟောပြောခဲ့ကြပါတယ်2008ဖွဲ့စည်းပုံခြေကံဥပဒေဟာပြည်သူဆန္ဒမပါတဲ့အတွက်ဒီမိုကရေစီနဲ့ဆန့်ကျင်နေတာကြောင့်ပြင်ဆင်ဖို့လှုံ့ဆော်နေရတာဖြစ်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကကိုချင်းမီကပြောပါတယ်
ပုံမှန်436ကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုအုပ်ချုပ်ရေးဆိုတာကိုစန့်ကျင်ထားတယ်ဆိုတာကိုသိရပါလိမ့်မယ်ပြည်သူကရွေးချယ်ဆင်ခြင်ရတဲ့ခွန်ကငါးရံတော့ပြည်သူပုံစံလေးကိုသူတို့သဘောတူချက်မပါတဲ့ဒုက္ခမပြဘူးဆိုတဲ့ကောပြည်သူရဲ့စာနာကိုစန့်ကျင်နေတယ်ပြည်သူရဲ့အလုံးကိုစန့်ကျင်နေတဲ့ဒီမိုကရေစီကိုစန့်ကျင်နေတဲ့ပုံမှန်လေးဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ပုံမှန်436ကိုပြန်ရပါလိမ့်မယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးကလည်းပုံမှန်436ကိုပြင်ဆင်မှသာစစ်မှန်တဲ့ Federal နိုင်ငံတည်ထောင်နိုင်မယ်လို့ပြောပါတယ်
။2008ခုနှစ်ကအပေါ်ကနေပြီးတော့ဘုံစစ်စင်တဲ့အုပ်စုကလည်းပြစ်တာစစ်စစ်ချာချာကြီးကြီးနေသေးတယ်။အဲ့ဒီလိုအားလို့မဖယ်ကြောက်ကြလို့ရှိရင်ချာချာတော့တိုင်းအောင်များအားလို့ဒီဘန်ဒူဂျင်းပဲပြောပြောကိုယ်ပဲကြားတော့မပြောပြောအဲ့ဒါ Federal နိုင်ငံတို့ပြောပြောမဲဒုံးကြီးနဲ့မှဖြစ်နိုင်မှာပေါ့ကွ
။ဒါအပြင် NLD ပါတီရဲ့ဦးထင်လင်းဦးကပုံမှန်436ပြင်ဆင်ဖို့ပြည်သူတွေလက်မှတ်ရေးထိုးနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးရှင်းပြခဲ့ပါတယ်။ပုံမှန်436ရှိနေတဲ့အတွက်ပြည်သူကနေရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာနင့်နာမှုတွေရှိနေရတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းမီကပြောပါတယ်
။95ရံကပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်ကတော့လိုက်ကြိုင်ပြီးတော့ကျွတ်ကျွတ်လို့နဲ့ငါမှတော့အဲ့ဒီ25ချက်သားပေါ့25ရံကပုံပုံများရဲ့အလားကိုညော့ပြော်ပြီးတော့သူတို့ကနေတော့ညော့ကော့ခွင့်ဆိုပေးမှကျွန်တော်တို့ကခွင့်အဲ့ဒီအခြေအနေမျိုးဖြစ်ဖြစ်တဲ့အတွက်လူလူကလည်းရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်ကဘယ်လောက်နဲ့ကံနေရလဲဆိုတာအဲ့ဒီပုံမှန်406ကိုကျွန်တော်ပြင်ရပါပြည်သူကလည်းရွေးချယ်တင်မြှောက်တဲ့လူတွေအကုန်လုံးကလွတ်တော်ကိုတော့ရောက်သွားပါမယ်အစိုးရအဖွဲ့ကိုတော့ရောက်သွားပါတယ်သို့တော်များလည်း25ရံကတော့မျက်နှာလေးကိုကြီးကြီးမားခမင်းစားနေရတဲ့ဘဝတွေဖြစ်တဲ့အတွက်အဲ့ဒီပုံမှန်406ကိုပြင်ရပါလိမ့်မယ်ပုံမှန်406ကဘာနဲ့ကူလဲဆိုရင်အဖေဆက်စားကလာကြည့်ရပုံမှန်ဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြည်သူကအမိဖဖြစ်တယ်ဆိုရင်ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်ကအမိဖရဲ့ကိုယ်စားလှယ်ဖြစ်ပါတယ်25ရံတော့ပုံကိုဒီခါပြည်သူရဲ့စားသမီးဖြစ်ပါတယ်ဘုရားများလည်းပုံမှန်406ကအဖေဆက်စားကလာကြည့်ရတဲ့ပုံမှန်ဖြစ်တဲ့ဆိုပုံမှန်406ကိုပြင်ရပါလိမ့်မယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းတို့ပူးပေါင်းဆောင်ရွက်နေတဲ့ပုံမှန်436ပြင်ဆင်ရေးအတွက်တပြည်လုံးကလူမှုစီကနေလက်မှတ်3000ကျော်ရရှိထားပြီဖြစ်တယ်လို့လည်းသိရပါပါခင်ဗျာ